မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လေးလိုက်စီစဉ်ကနေပြီးချူချူပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဆွေးနွေးနေတဲ့ဘလောက်ထိအကောက်ွယ်ပြီးနိုင်ကြလဲဆိုတာပါမြန်မာနိုင်ငံမှာကိုယ့်ရဲ့ယုံကြည်ရာဘာသာတာနာကိုလွတ်လပ်စွာယူဆကိုယ်ကိုယ်ခွင့်ရှိတယ်ဆိုတာကတော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအခန်း1အပိုက်34မှာပြောင်းလဲပေးထားပါတယ်ချင်းကြောင်ဖြစ်တော့ညီဝဲပြည်ပြားကြီးပြည်သူ့ကိုယ်ကျင့်တရားပြည်သူ့ကျမ်းမာရေးနဲ့ဒီဖွဲ့စည်းပုံမှာပြောင်းလဲချက်တွေကိုမဆန့်ကျင်ရင်းဆိုပြီးတော့စကြဝဠာတော်ခံထားပါတယ်သရှိနိုင်ငံမှာဒီပြောင်းလဲခြင်းနဲ့အညီဘာသာရေးလွတ်လပ်ခွင့်တကယ်ပဲရှိလားဘာသာယုံကြည်ကိုယ်ကျေခွင့်အညီမျှရှိစီရမယ်ဆိုရင်အာမခံချက်အတိုင်းပဲအုပ်ချုပ်မှုပိုင်းကရောဘာသာရေးလွတ်လပ်ခွင့်ပေါ်မှာအကောက်အွယ်ပေးရလားကျွန်တော်တို့တုံ့တဆင်းမှုမှာဖြစ်ပါတယ်အဓိကပေါင်းစင်းနေပြီကိုကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမလူကတော့လူခွင့်ရှိနေကြီးဦးသိန်းတန်းပါနောက်တစ်ခုကတော့ကချင်လူခွင့်ရှိနေပါဦးခွန်နောင်သူလည်းဒီ line ပေါ်ရောက်နေပါပြီနောက်တစ်ခုကတော့ဒီ interface you collaboration ဒီဘာသာပေါင်းစုံချစ်ကြည်ရေးလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ကကိုရှမ်းဖြစ်ပါတယ်သုံးစုံဒီ line ပေါ်မှာရှိပါတယ်အရင်ဆုံးကျွန်တော်ဦးသိန်းတန်းဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာရှင်းနေဦးသိန်းတန်းဦးကြားပါရလား
ပါတယ်
ဟုတ်ကဲ့ဦးသိန်းတန်းဦးကျွန်တော်ခုနကပြောသွားလို့ပေါ့လက်ရှိမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ပေးထားတာရှိပါတယ်ခင်ဗျာအဲ့တော့တကယ်ပဲဘာသာရေးလွတ်လပ်ခွင့်မြန်မာနိုင်ငံမှာရှိရဲ့လားအဲ့ဒါကိုလည်းတူတူလေးဖြည့်ပြပါခင်ဗျာအရင်ဆုံး
ဟုတ်ကဲ့ဟိုအစိုးရအနေနဲ့ဒီဘာသာရေးလွတ်ခွင့်ကိုတက်နေတော့ကာကွယ်တာတွေ့ရတယ်ဒါပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေကတော့တင်းကြပ်ကြပ်ကာကွယ်နေတဲ့နေရာမရှိဘူးလို့ပဲကျွန်တော်ပြောမှာပါ
။ဘာကြောင့်တင်းကြပ်ကြပ်မကာကွယ်နိုင်ရတာလဲအခြေအနေက
။ဘာကြောင့်လဲဆိုတော့ဒီဘာသာရေးကိုခုတုံးလုပ်ပြီးတော့နိုင်ငံရေးအခြေအနေကလုံးချင်တဲ့လူတွေကအစိုးရကိုအကြက်တဲတွေးအောင်ဒါဒီဘာသာတစ်မှတ်ကမုန်းတရားတွေဖြန့်ချီပြီးတော့ဒီကျုပ်စော်မှုတွေတုံ့ပြန်ရတဲ့အဲ့ဒါတွေကိုနှိမ့်နေတယ်ဆိုရင်လည်းမလိုလားတဲ့တက္ကသိုလ်ရှိနေတော့တချို့သိစရာတွေမှာအဆိုးရအနေနဲ့တရီကြီးခါလုပ်ကြတော့ကျွန်တော်တွေ့ပါတယ်။ဒါမှမဟုတ်အတိအကျတက်ပြီးတော့အကောက်မပေးနိုင်ဘူ
း။ဟုတ်ကဲ့။အဲ့မှာတစ်ချက်လည်းကျွန်တော်မေးချင်တာကမြန်မာနိုင်ငံဟာဗုဒ္ဓဘာသာအများစုဖြစ်တဲ့ရှိတဲ့နိုင်ငံဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒီလူငယ်စုဘာသာဝင်တွေလည်းအများကြီးရှိပါတယ်။အဲ့တော့လူငယ်စုဘာသာဝင်တွေဘက်မှာဘက်ကအကောက်ွယ်ကာကွယ်ရောအဆိုးရအနေနဲ့လုံလောက်ပြီးနိုင်ရလား။
ကျွန်တော်ခုနပြောတဲ့မှာပါသွားတော့ဒီစီးပွားရေးကိုမပေးနိုင်ဘူး။ကြက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့တစ်ဖက်ထိုးနဲ့တိုက်ချက်မှုတွေရကောနော်ကြောင်သိခါတွေရှိတော့သူတို့ကာကွယ်သင့်သလားမကာကွယ်နိုင်ဘူးလို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျာဦးသိန်းတောင်ဒီလမ်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ကိုခုနောက်ဖိတ်ခေါ်ကြပါလေကိုခုနောက်ကြီးကျွန်တော်ခုနကမင်းကြီးရဲ့ဇာပဲထပ်မိကြပါလေလူနည်းစုဘာသာဝင်တွေနဲ့ပတ်သက်ပြီးတော့အစိုးရရဲ့ကာကွယ်ပေးမှုလုံလောက်လောက်ရှိပါရဲ့လား။
ကျွန်တော်တို့ဒီနေ့မှာလည်းအများကြီးမြင်ရတဲ့အတိုင်းပဲကျွန်တော်လူငယ်စုတွေကိုတော့အစိုးရအနေနဲ့သိပြီးတော့မှ shouting down ပြောသလိုပေါ့လေသိပြီးတော့ပဲနိုင်တာမရှိဘူးလို့ကျွန်တော်သုံးသပ်ရရှိတယ်။ဘာလို့ဆိုတော့ကျွန်တော်ကူတာဟုဒေတာမှာဆိုရင်တော်လေးစူးစူးဝါရှိတာပေါ့လေ။အဲကောင်းမှုလုံးဒေနာလေးကစီစီဒေနာလေးကအကောင်းဆုံးမှာရှိတဲ့ဒီကခံခရီးရမိသားစုတွေကြတော့ရွှေ့ဆိုင်တာပေါ့လေ။မုန်တင်းချိန်ကြီးမှာပေါ့နော်ဖျား area ဖြစ်လို့ဆိုပြီးအတင်းတမရွှေ့ဆိုင်တာရှိတယ်အဲ့မဲ့အဲ့တော့ဝင်အဲ့ဟိုကောင်းမှုလုံးနဲ့ဒီနားလေးကရှိနေတဲ့ဒီရှမ်းတို့ပမာတို့ဘုရားပါရဝင်တွေတော့မရွှေ့ခိုင်းဘူးခရံပါရဝင်တွေရွှေ့ခိုင်းတယ်ဆိုတော့ဟာဒီဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကအစိုးရအနေနဲ့ဓာကြီးကိုဒီအညီအမျှအကောက်ကိုပြီးတယ်လို့ပြောဖို့ဖြစ်တာပေါ့လေ
ဟုတ်ကဲ့အဲ့မှာကျွန်တော်တခုနေချင်တာကလက်ရှိခုနကအညီမျှမကောက်ွယ်မပေးနိုင်တဲ့ခါမှာဦးသိန်းတိုင်းခုနထောက်ပြတယ်နိုင်ငံရေးပြောကားတွေပါတယ်တခြားလှုပ်ဆောင်မှုတွေပါတယ်ဒီအချင်းကြီးကြောင့်လို့ထောက်ပြပါတယ်ဒီချင်းနေကြောင့်တက်တက်ပဲလားအစိုးရကိုယ်တိုင်ကောဘာသာရေးလူမျိုးစုဘာသာဝင်တွေကိုအကောက်အွယ်ပေးရမယ်ဆိုတဲ့သူ့ရဲ့ will ပေါ့နော်သူ့ရဲ့စိတ်ဆန္ဒတကယ်ရှိတယ်လို့ရောယူဆပါလား
အဲ့ဒါကလည်းကျွန်တော်တို့အမြင်ကတော့ဟိုစိတ်သက်တိုင်းတော့ရှိတယ်လို့တော့ယူဆတာပေါ့လေဒါပေမဲ့တကယ်တကယ်တိတိယယောက်လုံနိုင်တာတော့မရှိဘူးလို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့မဘာသာကိုတရားမဝင်သိလို့ဆောင်ရတာတွေတင်းမာတွေကျွန်တော်ဉာဏ်ပြည့်ရတယ်ဒါပေမဲ့တကယ်တကယ်ဥပဒေအရတကယ်တကယ်လောက်လာတဲ့ခါမှာဖြစ်ဖြစ်ရောက်ပိုင်တည်းပြီးလုံနိုင်တာမရှိတဲ့ဟာတွေကျွန်တော်တော်တော်များတွေ့ရတာပေါ့လေအဲ့ဒါကိုကြည့်ချင်းအဖြစ်အစိုးရအနေနဲ့လည်းအပြင်းပြတ်ပြီးပြီးတော့ဒီလူတွေကအကောက်အပြီးဖို့ကအခက်အခဲရှိသလိုတကယ်တကယ်လုံနိုင်တဲ့အနေထားလည်းမရှိဘူးလို့ပဲကျွန်တော်တို့သုံးသပ်ရရှိတာပေါ့
ဟုတ်ကဲ့တစ်ချိန်တည်းမှာပဲအစိုးရမှာကျွန်တော်တို့ပြောမယ်ဆိုရင်တာနာရေးဝန်ကြီးဌာနဆိုတာရှိပါတယ်ခင်ဗျာတာနာရေးဝန်ကြီးဌာနရဲ့ဘာသာကျုပ်ကြီးကိုယ်ကိုယ်ဖူးရအပေါ်မှာကြံ့တယ်မှုကဘာညီတူနှပ်သူရှိပါရဲ့လား
အဲ့ဒါလည်းခဏပြောသလိုပေါ့လေကျွန်တော်တို့ဒေတာမာတွေတော့ဟိုညီတူညတူမရှိဘူးလို့ပဲကျွန်တော်တို့ယူဆရတာပေါ့လေခဏပြောလို့အစီအစဉ်ဆုံးဖြစ်တဲ့ဒီကောင်းမှုလုံးဇီဒီဒေနာလေးကခရီးအမိသားစုတွေကိုကြောင်းရွှေ့ခိုင်းတဲ့ကိစ္စတွေကတော်တော်ကြီးစူးစူးဝါဖြစ်တာပေါ့လေအဲ့ဒါကိုကြည့်ချင်အားဖြင့်ဒီတာနာရေးဝန်ကြီးဌာနအနေနဲ့ဒ ီတီရောက်ဒီဒီမြတ်တွေကိုမလုတ်ပေးနိုင်ဘူးလို့ပဲအလီရခံတွေလည်းယူဆနေကြတာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥခဏောင်းလေးခဏဒီလိုက်ပေါ်ပါညီပြပါခင်ဗျာကျွန်တော်ကိုရှိုင်းဖြစ်ပေါ်ဒီမှာလေကိုရှိုင်းခုနကမိကုံးမဲ့မိကြပါတယ်လူနေစုဘာသာဝင်နေနဲ့ပတ်သက်လို့အစိုးရရဲ့အကာအကွယ်ပေးမှုလုံလောက်ပါရဲ့လား
ဟုတ်ကဲ့ခင်ဗျာအဲဒီ channel ဒီအစိုးရကလာပြီးရောနောက်ပိုင်းမှာဒီလူနေစုဘာသာဝင်တွေကိုအကာအကွယ်ပေးနိုင်မှုကအတော်လေးကိုညှော်နေလာတာတွေ့ရတယ်တချို့အခြေအနေတွေမှာဆိုရင်ကျွန်တော်တို့အရင်အစိုးရတွေလက်ထက်ကထက်ကိုပိုဆိုးလာတဲ့အနေအထားမျိုးတွေလည်းတွေ့ရတယ်ပေါ့နော်အထူးသဖြင့်ဒီတော့နောက်ပိုင်းမှာဆိုရင်ကျွန်တော်ဒီခရစ်ဘာသာဝင်တွေရောအစ္စလာမ်ဘာသာဝင်တွေရောတော်တော်များများကြုံတွေ့နေရတာမျိုးတွေရှိတယ်ပေါ့လေဆိုတော့ဟိုဒီအစိုးရအနေနဲ့ကအတူတူကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်းပါတယ်နော်ဘာသာတရားတိုင်းတွေအားလုံးကိုဒီတန်တူညီမျှအုပ်ချုပ်ရမယ်ဆိုတဲ့ဟာဒါပေမဲ့တကယ်တကယ်မှာတော့လက်တွေ့မှာတော့မပြင်သုံးနိုင်ဘူးလို့မြင်ရပါတယ
်ဟုတ်ကဲ့ကိုဆိုင်လီလိုင်းမောင်ခဏဒီကကျွန်တော်ဦးသိန်းဆိုင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဦးသိန်းဆိုင်ခုနမြန်မာနိုင်ငံမှာဖွဲ့စည်းပုံအရဒီလွတ်လပ်စွာယုံကြည်ကိုယ်ပိုင်ပြုကိုအကောက်ရပေးမယ်ဆိုတဲ့ဟာပါပါတယ်အဲ့တော့တခုကျွန်တော်သိချင်တာကမြန်မာနိုင်ငံမှာရှိနေတဲ့ institution တွေပေါ့နော်ဒီနိုင်ငံတော်ရဲ့အဖွဲ့အစည်းတွေမှာတက်မလို့ပါဝင်ပေါ့ဒီအဖွဲ့အစည်းတွေ institution တွေမှာရောဒီဘာသာလွတ်လပ်စွာကိုယ်ပိုင်ပြုဆိုတဲ့ပတ်သက်လို့တံပိုးနဲ့ပတ်သက်လို့သူရဲ့သဘောထားမှုဘယ်လိုများတွေ့ရပါလဲ
ကျွန်တော်ကသူရဲ့ဟိုရက်တိကျတော့မပြောနိုင်ဘူးဗျာမသိဘူးသူရဲ့ concept ပေါ့နော်ဒါပေမဲ့ဒုက္ခဆိုင်တာတွေရပြောရတယ်ကျွန်တော်အမှန်တရားပြောရလို့ဗမာပြည်တစ်ပိုင်းမှာလူသက်ကြီးရပြီးတဲ့နောက်ပိုင်းเนี่ยဒီနေ့အချိန်ကြီးကတော့နိုင်ငံတော်မှာဘုရားဘာသာပထမရန်ကဘာသာဖြစ်တယ်ကျွန်တော်လည်းဟုတ်ကဲ့ဒီမျိုးကဗမာကပထမရန်ကတူဖြစ်တယ်ကျွန်တော်လည်းဟုတ်ကဲ့သူရဲ့အနေထားပဲရှိနေသေးတယ်နော်ခုနကကိုစမ်းကြိုးကြိုးတဲ့အဲမှာတော့ဟိုကျွန်တော်ပြန်ပြောရရင်ဟိုကျွန်တော်တော့မတူတာကတော့ဒီအစိုးရလက်ထက်မှာပါလူဒီတဲ့ဒီငယ်စုဘာသာတွေပေါ်မှာကာဝယ်ကြောတာလေဒါတော့မဟုတ်ဘူးပြ။ဟိုကျွန်တော်တို့ဒီခေတ်ကာလအကျုံးနဲ့ဂျူနယ်1958ပထမဆေးအနာဘိန်းကိုကျန်တဲ့ဒီကစားအနာဘိန်းကဆက်ပြီးတော့လိုအပ်တဲ့အခါတိုင်းမှာဒီဘာသာရေးကိုတို့ကထူးထားရတာအခုလက်ရှိအစိုးရအနေနဲ့ရောဟိုတကယ်ရှားရှားပါပါဒီမျိုးဒီဥတည်တဲ့အစိုးရတရားဖြစ်တော့သူတို့တက်နေတော့ကာဝရာတွေတွေ့တယ်ဒါပေမဲ့သူတက်တယ်တော်တော်ကြီးတယ်ဒီဒီမှာ racist တွေကျွန်တော်တို့အထွန်းရောက်ပြီးအဲ့လိုဘာသာရေးဒီမျိုးရေးမှိုင်းမုန်တီးမှုနဲ့ယတနာဖန်တီးခြင်းတွေကြောင့်ဘူအားကောင်းလာတဲ့အတွက်အဲ့လိုဖြစ်သွားတာလေးကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ခင်ဗျာကိုရှိုင်းဒါတဲ့ပတ်သက်လို့ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဆွေးနွေးဒီတော့ကအခုနောက်ဒီပြောသွားတဲ့အထက်မှာအထူးသဖြင့်ပေါ့နော်ဟိုဥစားအဆက်တင်းလုံးပြောတယ်လို့ပြန်ပြောပေါ့ကျွန်တော်ကဒီ energy ဖိုးရစတဲ့လာတဲ့ကနေပြီးတော့မှသူ့ရဲ့ဒီပြင်းရင်ထဲမှာလည်းပါတယ်တရားဥပဒေစိုးမိုးရေးဆိုတာဆိုတော့ဒီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဒါတကယ်ရှိမယ်ဆိုရင်အခုနောက်ဘာသာတရားတွေအားလုံးကိုလည်းအငြိအမြအုပ်ချုပ်နိုင်လိမ့်မယ်ဆိုတော့အခုချိန်ကြီးဒီတရားဥပဒေစိုးမိုးရေးကိုအထူးသဖြင့်ဒီအစိုးရအစိုးရတွေထက်ဒီအစိုးရလက်ထက်မှာကကြာတော့အထူးကိုပြီးတော့အလေးပေးတယ်။နောက်ဒီအစိုးရဒီဒီမိုကရေစီကိုကျင့်သုံးတဲ့အစိုးရဆိုပြီးတော့မှဆက်လာခဲကနေပြီးတော့မှဆက်လာတဲ့အတွက်ကြောင့်မလို့ဒီအစိုးရလက်ထက်မှာပြည်ပြီးတော့မှဟိုဘာသာတရားတွေအားလုံးကိုတန်းတူညီမျှနောက်ရုပ်လက်စွာယုံကြည်ကိုးကွယ်ခြင်းဒါမျိုးတွေကိုပို့ပြီးတော့မှစုဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့မြင်လာပါ
တယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချင်းတွေကိုလှည့်ပေးကြပါမယ်ခင်ဗျာ။ရင်ဆုံးဦးနိုင်နိုင်ကိုနိုင်နိုင်ကြပါလားခင်ဗျာကုနိုင်နိုင်ဆွနေလို့ရပါတယ်တူတူတူပေါ့မင်းများကျင်နေနေများလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်တော့ဘာသာတရားလုံးဝချောကိုယ်ပဲခွင့်မရှိသေးဘူးလို့ပဲပြောတယ်ဘာလို့ဆိုတော့ခရစ်စမတ်ရောက်တိုင်းရောက်တိုင်းဆိုရင်တို့အများကြီးဒီတောက်ရှစ်ချင်းကလေးကြီးတို့နေမှာခံရတယ်ဥမာကျွန်တော်ကျောင်းလေးကိုဝင်းနေရှိတယ်မှာဆိုရင်ဈေးရှိဆိုရင်ဒီလမ်းကတို့ဆိုရင်ပါလိုက်လို့ဆိုတော့ကျွန်တော်ကျွန်တော်ရှိပါကတခါကြီးကဝလိုတိုင်းနေတားထားတဲ့အပိုင်းရှိတယ်တော်ဆန်းလို့ဒီချုပ်ချခြင်းခဲရတယ်သူကမတားသေးခင်တနည်းနည်းကောင်ပါတော့တခါအဲ့ဆန်းလို့ကြီးကိုဖြုတ်ချလို့ကျွန်တော်လည်းတို့အားလုံးဘာမှမပြောဘူးဒီမှာကြည့်နေပြီဒါပေမဲ့ပေပါဒီလမ်းကိုဝင်ဖို့အတွက်ဒီများမြောင်အကွာဘေးနားမှာဒီပတ်တိုင်းလေးတူဆိုင်တာအဲ့ဒါလေးဆိုင်ရလဲပေါ့အများကြီးနောက်ဆက်ရှင်နေပြီးခဲရပိုင်းနေအများကြီးရှိတယ်တို့ဒါတော့ကနေ့ပြီးရှိနေသေးတယ
်ဟုတ်ကဲ့အဲ့ဒါကိုယ်နဲ့ဘယ်နေမှာလဲခင်ဗျာ
အဲ့တော့ဒီဘာရှင်းရမျိုးလေရှားခဲ့ပါလား
โอเคကျေးဇူးပါကုနန်းနိုင်ကျွန်တော်နောက်ဆက်တော့ရှိတူဖိတ်ခေါ်ကြပါလေဦးညွန့်လှကနေစာနိုင်ငံပါဦးညွန့်လှဆွနေလို့ရပါလေမြန်မာမြန်မာလို့ရပါလေ
ဟုတ်ကဲ့ခင်ဗျာဘုရားလားကျွန်တော်မြန်မာနိုင်ငံမှာသာသနာ့ဝင်ကြီးဌာနဆိုတာကမြန်မာနိုင်ငံမှာကိုယ်ွယ်တဲ့ဒီဗုဒ္ဓဘာသာအများစုကိုပဲကိုစားပြုပြီးတော့ဖွဲ့ထားတဲ့အဖွဲ့လို့ဖြစ်နေပါလေဒါကြောင့်မို့ကျွန်တော်တောင်းဆိုချင်တာကဒီလိုပေါ်လာတဲ့ပြဿနာတွေကို တခြားဘာသာဝင်တွေလည်းကိုစားပြုတဲ့ဟာမျိုးပါစေချင်ပါတယ်။ဒီဘာသာရေးအစိုးရမှုတွေအဲ့လိုမလိုလားတဲ့တိုင်းပြည်တွေမှာစုကူမှုတွေတိုင်းပြည်မတည်အောင်လုပ်တဲ့ကိစ္စတွေကတနည်းအားဖြင့်အတူချုပ်ရှင်းရှင်းလေးပြောမယ်ဆိုရင်ပေါ့ဗျာဒီအစိုးရကနေရောရှေ့ဥတုရောပူပေါင်းပါဝင်နေပြီးတော့ဆောင်ရွက်နေတဲ့အတွက်လုံတိုင်ဆောင်ဖို့ခက်ခဲနေပါတယ်နောက်တစ်ချက်ကအခုနအခုညီတွေရသလားကာကွယ်မှုတွေပေးသလားဆိုရင်သူတို့မပေးနိုင်ပါဘူးပေးတဲ့လူတွေကောင်ကုလသမဂ္ဂအပါဝင်ဟိုချာတို့ပါတို့ကိုဒီကရှင်ဒေသတွေမှာနှနှိကျော်နေပါပြီကိုကြီးလည်းမရဘူးသွားလာခွင့်လည်းမရဘူးဒါကြီးကအင်တန်ဆိုးရတဲ့ကမ္ဘာမှာပုံရိပ်တွေဖြစ်ပါတယ်နော်တနည်းအားဖြင့်ဗုဒ္ဓဘာသာရဲ့ပုံရိပ်ကရှုရောတော်လိုက်နောက်ပိုင်းကာလဒီမှာဗုဒ္ဓဘာသာတန်ဃာတော်ဘာမှာထားရှိရဲ့လေးစားယုံကြည်မှုတွေနော်အခုလိုဖြစ်ပေါ်နေတဲ့ပြိတ္တကတွေပေါ်မှာနိုင်ငံတကာကဝေဖန်ပြီးတော့အကဲဆက်ဆက်ပြန်လေတွေးအဲဒီအကဲဆက်ဆက်နဲ့ပြန်ပြီးတော့ပြောနေတဲ့စကားတွေကကိုယ့်ရဲ့လူ့အဖွဲ့အစည်းရဲ့မှာဒီလိုအနိုင်ကျင့်မှုတွေအကြမ်းဖက်မှုတွေမရှိစေဖို့ကြိုတင်တားမြစ်မှလာကိုယ့်ရဲ့နိုင်ငံရဲ့ဂုဏ်သိက္ခာလူမျိုးရဲ့ဂုဏ်သိက္ခာကိုပြန်ဆယ်နိုင်ပါလိမ့်မယ်လို့မြင်ပါတယ်။မိုးကြိုးပြစ်တာကိုတစ်လက်နဲ့ကာနေလို့မရပါဘူး။ရင်းနေလို့မရပါဘူး။အမှန်တရားအတွက်ယက်တည်ပြီးတော့ပြည်သူတရားလုံးကလည်းမှားတာကိုမှန်တဲ့ဘက်ကနေယက်တည်ပြီးတော့ဖြေရှင်းခြင်းအပြင်အမှန်ကိုတွန်းပို့နိုင်ပါလိမ့်မယ်ကျင်တယ်။အခုကနိုင်ငံတွင်းမှာအကျောက်တရားတွေနဲ့လွှမ်းမိုးတယ်။ဦးလေးဒီကအစီအစဉ်ကြီးနဲ့လုပ်နေတယ်လို့ပါကျွန်တော်တို့ပြောလို့ရတယ်။ဘာကြောင့်ဆိုတော့မွတ်စင်ပြီးတယ်မွတ်စင်ပြီးသိရလာမယ်သိရလာပြီးတိုင်းသားတွေလည်းလာမှာပဲ။ဒါကစနစ်တကျဆောင်ရွက်နေတယ်။အဓိကအချင်းဥက္ကဋ္ဌကောင်ပြောသလိုပဲနိုင်ငံကိုမတည်ငြိမ်အောင်လုပ်နေတဲ့အုပ်စုတွေရှိနေတယ်။အများကြီးရဲ့အုပ်စုတွေရှိနေတယ်။ဘာသာရေးအစွန်းရောက်တွေရှိနေတယ်။အဲ့အရာကိုဥပဒေကြောင်ရတည်တည်ရောက်ရောက်နဲ့ရင်းတိုက်ွဲမပြေရှင်းမှုဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ကတိတ်ကြီးလို့မကောင်းတော့ဘူးလို့ဖြစ်မယ်။
ဟုတ်ကဲ့ဟုတ်ကဲ့ဦးမြလာဟုတ်ကဲ့ကျေးဇူးများကြပါတယ်ခင်ဗျကျွန်တော် Trust ရှင်တဦးရဲ့စာအုပ်လည်းဒီနေရာမှာဖတ်ချင်ပါတယ်သူကတော့ဥတင်ငွေပါသူပြောတာကတော့ဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေအရလွတ်လပ်စွာကူးကောက်ခွင့်ရှိတယ်ဆိုပေမဲ့ဥပမာမျိုးစောင်းဥပဒေကိုကြည့်မယ်ဆိုရင်ဘာသာကြားတွေကိုနှိမ့်ကွက်တဲ့ဥပဒေဖြစ်ပါတယ်တဲ့ဥပဒေတစ်ခုကိုကြည့်မယ်ဆိုရင်တရားမျှတမှုတာတူညီမျှမှုကောင်းတဲ့စိတ်စေစားရည်နဲ့ပြတဲ့ရမယ်ဆိုရင်အဲ့ဒီမျိုးစောင်းဥပဒေဟာအဲ့ဒီသုံးချက်လုံးနဲ့မကပ်ညီပါဘူးတဲ့ဒါဟာလွတ်လပ်စွာယုံကြည်ကူးကောက်ခွင့်ကိုထိပါနေတာပါတဲ့ဒါပြင်းနဲ့တာဝန်ဥအောင်ကပြည်ကျင်းတဲ့ဆိုတာယူယူမပြောဘဲနဲ့အစိုးရဘာသာကြီးတစ်ခုကမိန်းမ၄ယောက်ယူပြီးတော့ဗုဒ္ဓဘာသာပြောင်းလုပ်နေတယ်လို့ပြောဆိုလျှောက်ထားတာဟာလူနည်းစုအစ္စလာမ်ဘာသာကိုယဉ်ညံ့တယ်ဆိုတာပေါ်လွင်ပါတယ်။ဝန်ကြီးတူအနေနဲ့လို့ပြောဆိုတာဟာလည်းဘာသာရေးလွတ်လပ်ခွင့်ကိုထိပါစေပါရယ်။ခရစ်ယာန်ဘုရားကျောင်းဝင်ထဲမှာဗလီဝင်းထဲမှာဇီဒီဝင်ပြီးတော့တည်တာကိုလည်းအစိုးရကဘာမှမလုပ်ပေးနိုင်တာကိုကြည့်လို့ရှိရင်အစိုးရကလူနည်းစုဘာသာဝင်တွေကိုကာကွယ်မပေးဘူးဆိုတာသိတာပါတယ်ဆိုတော့ဥတင်ငွေကတုံးသက်ရေးသားထားပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်ဥတင်တန်းကိုဖိတ်ခေါ်ချင်ပါတယ်။ဥတင်တန်းရဲ့အမြင်သိချင်ပါတယ်။ခုနကဦးမြတ်လာပြောတာကဥတင်ကြီးပြောတဲ့အပေါ်မှာ
ဟုတ်တယ်ဗျာဟိုကျွန်တော်တို့ရင်းနေရတဲ့အချက်တွေကတော့ဒီတရားဥပဒေစိုးမိုးမှုမရှိဘူးပေါ့နော်ဒီ majority tyranny ဒီလူများစုသွားဗိုလ်ကျတဲ့ကိစ္စမျိုးတွေရှိတယ်ဆိုတော့အကဲဆက်တဲ့ကိစ္စမျိုးတွေမှာဘာသာရေးနဲ့ပတ်သက်လို့ဖြစ်ကြတဲ့ဖြစ်ကြတဲ့ကိစ္စကျွန်တော်တို့ရှင်းပြတော်တော်ကောင်းတာတွေရှိပါတယ်ဟိုကျွန်တော်တို့ဒီတန်ဃာတော်အကောင်းကြီးရှိပါတယ်တကယ်တရားဥပဒေတန်ဃာတော်ဒီဘုရားရဲ့အဆုံးအမနဲ့နေတဲ့တန်ဃာတော်ကြီးအများကြီးရှိပါတယ်အဲ့ဒီကဆုံးယူတဲ့ပါတာပေါ့ဗျာအဲ့ဒါဒီအနိုင်ထက်လုပ်တဲ့အခါကျတော့ဒီဖြစ်တဲ့ကြေတနာတွေအပေါ်မှာအစိုးရဘက်ကဒါဘယ်လိုဖြစ်တယ်ဆိုတော့ကျွန်တော်နားလေတော့ကတော့ဟိုတိရစ္ဆာန်ပုံတိုင်းနဲ့ခွေးမရချင်းခွေးရှင်ကိုယဉ်ကြည့်ရတယ်ဆိုတော့ဒီလူတွေကခွေးရှင်ကိုကြည့်ကြတယ်နော်ဆိုတော့အဓိကခွေးရှင်နဲ့တော့မရရင်းနဲ့ပြီးတော့အလုပ်ပေးထားတဲ့အနေအထားမျိုးကိုဖြစ်တယ်ဟိုလက်ခံစီနှက်လုပ်တဲ့အနေအထားတော့မဟုတ်ဘူးလို့ပဲကျွန်တော်ပြောရမှာပါ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါဦးတင်တော်ကျွန်တော်ဥခွန်အောင်ကိုလည်းဆက်တဲ့မိကြပါလေခုနကဥမြလာတော်တော်ရဲ့ဒီမှာကချင်ဘက်ကကိစ္စလေးပါလို့ဒါနဲ့ပတ်သက်ပြီးဥခွန်အောင်ရဲ့အမြင်လည်းသိချင်ပါတယ
်အခုကသူတို့ပြောတာထက်သူတို့ပြောတာလည်းမှန်ပါတယ်နောက်တစ်ခုကသူတို့ပြောတာထက်ပုံပြီးဆိုးနေတဲ့အခြေအနေကျွန်တော်တို့ဒီကဒီမှာတိုင်းနာဒီကမှာပုံပြီးဖြစ်နေတာပေါ့လေတော်ဒီမှာကမီဒီယာတွေကလည်းလက်လန်းမမီတဲ့ခါကျတော့တော်တော်လေးကိုဖြစ်နေတာပေါ့အဥပမာနည်းနဲ့ပြောရမယ်ဆိုရင်ဒီကျွန်တော်နည်းနည်းလေးကြည့်ကြပါဦးဒီကြောင့်မချမ်းပေါ်မှာရှိတဲ့ကြောင့်ငကားပေါ့ဗျာကြောင့်ငကားဟာတကယ်တော့ရှင်ဟောင်းအမွေနဲ့သိစီအဖြစ်ဒီရခဏီကနေပြီးတော့သတ်မှတ်ခဲ့တာပေါ့အဲ့ဒါကြီးကိုလွန်ခဲ့တဲ့ဆိုးရသက်တမ်းမှာဗုဒ္ဓဘာသာတစ်ခုချဲပဲအတွက်လုံလုံလုတ်ပြီးတော့မှသူကအမောက်တွေတတ်တယ်နောက်တစ်ခုကဈေးကြီးကြီးတဲတယ်တဲပြီးတော့မှလုံကြတဲ့ခါကျတော့ဒီရခဏီရဲ့စိတ်ထဲမှာဒီဆိုရအနေနဲ့ဟာဘာသာတစ်ခုထဲကိုပဲပို့ပြီးအလေးစားပြီးတော့မှဗက်လိုက်ပြီးတော့မှလုံနေတယ်ဆိုပြီးတော့မှအမြင်ကြီးရှိနေတာပေါ့အဲ့ဒီကိစ္စတွေကလည်းမီဒီယာတွေမှာတော့သိပြီးတကယ်တမ်းဖြစ်ဘူးပေါ့နော်ဆိုတော့ခဏကဟိုလူကြီးဆွေးနေတဲ့ဥစ္စာတော့သိမှန်ပါတယ်လို့ကျွန်တော်တိုင်းနာဒီကမှာပို့ပြီးတော့မှ ဖြစ်နေတာပေါ့လေလူမသိသူမသိနဲ့ဖြစ်နေတဲ့ကိစ္စတွေကလည်းအများကြီးရှိနေတယ်ဆိုတာလေဆွေးနွေးလို့ပါပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှိသူဖိတ်ခေါ်လို့ပါတယ်ကိုတီးလည်းမူဆွေးနွေးမြင်ရလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ဒီကျိုးလက်ဆောက်ကိုကောကွမ်းတော်မင်းမပြီမှာတော့တကယ်လို့တော့ဓာတ်လို့ခွင့်ရစ်ထွက်တော့သိတော့မလိုဘူးပြန်တော့နောက်လည်းရှိမှမဟုတ်ခုလည်းရှိမှမဟုတ်ပြဘာဖြစ်လဲဆိုရင်တော့ကျွန်တော်မမကြီးမှတော့ဖုန်းကြောင်ကြောင်ဆောက်မယ်ဆိုရင်တော့သူကအဲ့စာတင်လိုက်တော့လွယ်လွယ်လေးပဲကြလာပါတယ်ခင်ဗျတကယ်လို့တော့ပြည်တယ်မယ်နောက်ချက်တွေတင်မယ်ဆိုရင်တော့နှစ်ပေါင်းများစွာတင်လို့လည်းမကြလာပါဘူးဗျနောက်တကယ်လို့များဝီထိုးလက်ထိုးတာများလို့ရှိရင်တော့သူကတော့ဒီကတော့ဗျာအဓိကတော့ပြည်ပေါ့ဗျာနော်ပြည်ကငွေဖိုးနိုင်တယ်သူတို့တော့၆ပိုက်ပေးတယ်အဲ့လိုမျိုးပုံစံမျိုးနဲ့သူတို့လှုပ်ဆောင်တာကျွန်တော်သိရပါတယ်ခေါင်းဗျာတကယ်လို့ငါချက်နေဆိုရင်တော့နှစ်ပေါင်းများစွာကြာတယ်ဒီတိုင်၄၅တန်းအနေတော့ဒီတိုင်အခုပြန်ကြည့်တယ်ဒီတိုင်ဒီတိုင်ပါပဲခေါင်းဗျာကျွန်တော်သိမြင်ရပါတယ်ဒါကြောင့်မို့သူလည်းဆိုတာကိုယ်ပေါ်ကွာတော့မြန်မာပြည်မှာတော့ရောက်ရတော့သိမလွယ်လောက်ဘူးလို့ကျွန်တော်မြင်တယ်ခေါင်းဗျာ
ဟုတ်တယ်ခင်ဗျာကျွန်တော်တော့ရှင်တူရဲ့ပေးစာလေးတစ်ခါလေးဖတ်ချင်ပါတယ်သူကတော့ဒေါ်အီမူရံကိုမြို့ရတယ်လွတ်လပ်တဲ့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ရှိပါတယ်ဥပဒေကလည်းအကာအကွယ်ပေးထားပါတယ်ဒါနဲ့ဥပဒေကိုလိုက်နာကျင့်သုံးရတာကမြန်မာနိုင်ငံမှာနေထိုင်ကြတဲ့လူအဖွဲ့အစည်းတွေနိုင်ငံသားတွေဖြစ်ပါတယ်လူအဖွဲ့အစည်းတွင်ကိုယ်ပွဲရာမတူသူများကြားခွဲခြားတဲ့အငင်းဆောင်တဲ့အကျင့်လူများဟာနှစ်တော်ကြာတွေးထုတ်မှုများပြီးအကြောင်းမှာတိုးပွားလာရတာကိုဝန်ထဲဘက်တွေ့ရပါတယ်ဒါကိုမျိုးဆက်တဲ့လူငယ်တွေကြားဟန်တာရှော့ချနိုင်မှုအတွက်အစိုးရအခြေခံပညာစာသင်ကျောင်းပညာရေးမှာတရုံညွှန်းတန်းနေတဲ့နေ့စဉ်လေးအချက်များမှစတင်ပြီးတော့ပြင်ကြောင်းလဲဖို့လိုနေရလို့မြင်ပါရတယ်။ဒါကဒေါ်အေးမိုးရဲ့အမြင်မှာကျွန်တော်ကိုရှိုင်းကိုတည်းနဲ့ပတ်သက်လို့နေတင်ပါတယ်။ကိုရှိုင်းကလည်းဘာသာပေါင်းစုံချစ်ကြည်လုပ်နေတဲ့အခါကျတော့အဲ့တော့ဒီဘာသာပေါင်းစုံတင့်မြတ်နေတဲ့ပတ်သက်လို့အစိုးရဖြစ်စီလူမှုဖွဲ့စည်းရေးရဲ့ဖြစ်စီဆောင်ရွက်ချက်တွေခုနပညာပေးတဲ့ကိစ္စကအစပေါ့။တကယ်ဟိုတက်ကြွကြွလုံနိုင်တဲ့အနေထားမှာရှိပါရဲ့လား
။ဟုတ်ကဲ့ဒီဘာသာပေါင်းစုံချစ်ကြည်ရင်းနှီးရေးနဲ့ဒီတင့်မြတ်ရေးအတွက်ကိုကျွန်တော်တို့လုပ်နေတဲ့ဒီကနေ့အများကြီးရှိပါတယ်ဒီမြန်မာတိုင်းနိုင်ငံလုံးမှာကိုကျွန်တော်တို့လည်းဆက်ဆက်ပြီးလုပ်နေတာရှိတယ်။နောက်ဒီရက်ဖက်လေးဖွဲ့စည်းတော်တော်များများကလည်းအခုဒီဘက်နောက်ပိုင်းမှာဆိုရင်ပြည်ပြီးတော့မှတိုင်းပေးပြီးလုပ်လာတာရှိတယ်။ဒါဒီနဲ့တခုကကျွန်တော်တို့ကဟိုအားမရတဲ့အပိုင်းလေးတွေတွေ့ရပေါ့နော်တကယ်တကယ်ကိုလုပ်နေတဲ့ဟိုပရိုဂရမ်တွေကများနေပြီးတော့မှသူ့ရဲ့ရလဒ်တွေကလုံးဝအားမရနိုင်တဲ့အနေအထားမျိုးမှာတွေ့ရ။အဲဒီဟာကလည်းခုနကပြောလိုမျိုးဒီစုံကျူးတွေရဲ့လှုပ်ရှားမှုတွေတက်လာတိုင်းမှာကျွန်တော်တို့အစအနေပြန်ပြန်ဆားရတဲ့ပုံစံမျိုးတွေလည်းတွားတွေ့နေရတယ်ပေါ့။နောက်အစိုးရကိုယ်တိုင်ကလည်းဒီဘာသာပေါင်းစုံအဖွဲ့ကိုပြည့်ပြီးတော့မှလှုပ်ရှားနေတာလည်းတွေ့ရတယ်။ဒါပေမဲ့ကျွန်တော်တို့ရှင်တလောက်ကိုတော့ခကြီးမရောက်နိုင်ဘူးပေါ့နော်။အဲ့ဒါလေးတော့ရှိနေပါတယ်။
ဟုတ်ကဲ့ခုနကဒေါ်ယူမှုပြောသွားသလိုမြန်မာနိုင်ငံပြောသွားသလိုဆိုသူထောက်ပြတာကပညာရေးမှာစပြီးတော့ပြင်တင်တယ်ပေါ့နော်။မြန်မာနိုင်ငံချင်းချာမှာရှိနေတဲ့ဒီပညာရေးအကျဉ်းထားမှာရောဒါလို့လူမှုအဖွဲ့အစည်းမှာမတူညီတဲ့အပေါ်မှာအမြင်ဆောင်တဲ့အကျင့်တွေတွေးထုတ်မှုတွေများရှိနေလို့လားပညာရေးနဲ့ပတ်သက်လို့ရောဘယ်လိုများသုံးသပ်ချင်ပါလဲ
ဟုတ်တယ်ပညာရေးနဲ့ပတ်သက်လို့ကတော့အခုကြားထဲမှာဆိုရင်ကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်လောက်အရင်တော့ဆိုရင်ကျွန်တော်တို့ဒီတင်ရေးညွှန်းနှိုင်းထဲမှာဘာသာတရားလေးခုစလုံးအကြောင်းကိုထည့်ဖို့ဆိုပြီးတော့မှကြိုးစားခဲ့ကြရတယ်ဒါပေမဲ့အဲ့ဒီထဲမှာဒီအစ္စလာမ်ဘာသာအကြောင်းပါတဲ့အခါကျတော့ကံကွက်တာလေးပါအများကြီးပဲပေါ်လာခဲ့တယ်ပေါ့နော်ဟိုတကယ်တကယ်ဆိုရင်တော့ကျွန်တော်တို့ကဒီပညာရေးမှာအခြေခံကနေစပြီးတော့ကလေးတွေဘာသာတရားတစ်ခုချင်းစီရဲ့အကြောင်းကိုကျွန်တော်တို့ကသင်ပေးတင်တယ်နောက်ပြီးတဲ့အခါကျတော့ဒီကလေးတွေကိုဘာသာဘောင်းကုန်ရဲ့ knowledge ပေါ့အသိပညာတွေကိုငွေငွေလေးလေးနဲ့ဖြည့်ပေးထားမယ်ဆိုရင်ကျွန်တော်တို့ဒီလိုပြဿနာတွေကဘယ်လိုမှဖြစ်လာကြမရှိဘူးပေါ့နော်နောက်ထပ်တစ်ခုကကျွန်တော်တို့ဒီအစိုးရစာတင်အကြောင်းတွေမှာကအကြောင်းတိုင်းအကြောင်းတိုင်းမှာတော့ဖျားရှိခိုးတဲ့အချိန်ရှိတယ်အဲ့လိုဖျားရှိခိုးတဲ့အချိန်ရှိတဲ့အခါမျိုးကြတော့ဘုရားဘာသာဝင်တရားရှိခိုးကျွန်တော်ဒီကြတော့ဒီတိုင်းခိုင်းနေ။နောက်အဲ့ဒီမှာမှဟိုတချို့ကလေးတွေဆိုရင်ဘုရားဘာသာဝင်မဟုတ်တဲ့ကလေးတွေကအဲ့ဒီမှာများဟိုတခုခုဆိုရင်အပြစ်ပေးဆင်ကြရတာကျွန်တော်တို့ကိုယ်တိုင်လည်းခံခဲ့ရတယ်ငယ်ငယ်တုန်းကဆိုရင်တရားထိုင်နေတဲ့အချိန်မျိုးတရားရှိခိုးတဲ့အချိန်မျိုးမှာဆိုရင်ဟိုတချို့ကလေးတွေကဒီတိုင်းမထိုင်နေအပြစ်မှာထွက်ပြီးတော့ပြစ်ဒဏ်ပေးခံရတာလေ။ဒါမျိုးတွေဆိုရင်ကျွန်တော်တို့နောက်ပိုင်းမှာဒါတွေကကြောင်းလဲရမယ့်ကိစ္စတွေပေါ့နော်။အဲ့ဒီရလေကျွန်တော်တို့ဒီပညာရေးမှာအခြေခံအနေစပြီးတော့လုပ်ရမယ့်ကိစ္စတွေပါပဲ
။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးဦးသိန်းတန်းကိုမေးချင်ပါလေခင်ဗျာဒါကတော့ခုနကတော့ပညာရေးကိစ္စကိုကျွန်တော်အပေါ်ပိုင်းကိုမေးချင်ပါလေအတိကမြန်မာနိုင်ငံဟာဗုဒ္ဓဘာသာအများစုဆိုပေမဲ့ဗုဒ္ဓဘာသာဟာနိုင်ငံတော်ဘာသာမဟုတ်ပါဘူးတော်များနိုင်ငံတော်ဘာသာလို့ပြောနေကြပါလေအဲ့တော့ဒါပေမဲ့တစ်ဖက်မှာရင်စစ်ဆိုးရကာလာရီတဲကအခုအဆိုးရကာလာရီထိပါသူရဲ့လှုပ်ရှားမှုတွေကြည့်မယ်ဆိုရှင်ဖျားတယ်တာဗုဒ္ဓဘာသာလှုပ်ရှားမှုတွေလုပ်တာဒီပေါ်မှာဥဆောင်ပြီးလုပ်တာကြီးများပါတယ်အဲ့တော့ဒီအခြေအနေကတခြားလူမျိုးစုဘာသာဝင်တွေအတွက်အထင်လွဲစရာဖြစ်နေဘူးလားဒါကိုသုံးကြပြောင်းဖို့မြင်တယ်လူပေါ်မမြင်ဘူးလားဦးသိန်းတန်းကအမြင်သိကြပါလေ
ဟုတ်ကဲ့ဗျာခုနပြောလို့ကျွန်တော်တို့ နိုင်ငံဘာသာတော့မဟုတ်ပါဘူးဒါဒီညာကြီးကူကိုတဲ့ဘာသာဆိုတော့ပုံဆိုးတဲ့လူကလူထုအများကြီးရထောက်ခံမှုရဖို့လိုအပ်တာပေါ့လိုအပ်တဲ့အတွက်ဒီညာကြီးလိုအပ်ချက်ကိုတိုက်ဆောင်ရတာပေါ့နော်အဲ့လိုတောင်းတဲ့အခါမှာဒါဆောင်ရတဲ့ဒီကပါပဲဆရာပြားဆရာပြားဒီလူများကူလေတဲ့ကျွန်တော်ဒါဟုဒုက္ခဆောင်တဲ့တစ်ခါမှလည်းပဲကျွန်တော်ကရည်ကြီးတဲ့အတိုင်းကြီးဖြစ်တဲ့အခါကျတော့ကံတူမှုရှိရမယ်။ဘာလိုက်ပြည့်နေစေမှုမရှိရဘူးဆိုတော့ကျန်တာတွေကိုလည်းခွင့်ပြုတင်တာပေါ့ဗျာ။အဲ့တော့ခွင့်ပြုတင်တယ်သူတို့တော်တဲ့ဆောင်ရွက်ပေးတယ်ပေါ့ဗျာ။အဲ့လိုအနေထားမျိုးတွေရှိတယ်။အဲ့တော့အဲ့ဒါမျိုးကဆောင်ရွက်တင်တယ်။ဒါနဲ့ကျွန်တော်ကအချုပ်ချုပ်ပြောမှာဆိုလို့ပြောရရင်တော့ပညာကြီးကအဓိကပဲလား။ပညာကြီးကအမုန်းတရားတွေဆယ်ပြီးတော့ဘာသာတစ်နှက်တစ်ခုလူမျိုးတစ်မျိုးနဲ့တစ်မျိုးလူတန်းစားတစ်မျိုးရင်းသေးသေးချစ်ချစ်ခင်ခင်အတူတူနေနိုင်ဆိုတော့ပညာမျိုးပညာကြီးစနစ်မျိုးကိုဒီဆက်ပေးတင်တယ်လို့ကျွန်တော်ချုပ်ပြောတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒဲဒီလိုက်အစီအစဉ်ချုပ်ဖြစ်တော့လို့ပါဒီကပေါင်းဆင်းနေပြီးတဲ့ရှင်နေကြီးဦးတင်းတန်းဦးဦးခွန်တော်ကိုရှိုင်းနဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲဒီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ပြန်ပြပါခင်ဗျာ